Cameron နဲ့တိုက်ပွဲတွေဖြစ်ပွားနေတယ်။အေးအေးရခိုင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်၃ဘွဲ့ကရှစ်လာထဲမှာကျင်းပမဲ့ပြည်တော်စုငင်းချမ်းရဲ့ညီလာခံ27ရာစုပင်လုံစည်းဝေးကိုတက်ရောက်ဖို့ကမ်းလှမ်းထားတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါလာမယ့်ဩဂုတ်လဒုတိယပတ်မှာကျင်းပဖို့စီစဉ်ထားတဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံသရုတ်ထအစည်းအဝေးကိုဖိတ်ကြားမယ်ဆိုရင်တက်ရောက်ဖို့ဆန္ဒရှိကြောင်း TNLA တအံပလောင် MNDAA ကိုကန့်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့၃ဘွဲ့တို့ကပူးတွဲကြေညာခဲ့တာပါအပြုသဘောဆောင်တဲ့ယက်တီချင်းနဲ့တက်ရောက်ဖို့ကမ်းလှမ်းခဲ့တာဖြစ်တယ်လို့လဲ PSLF TNLA အဖွဲ့ရဲ့အထွေထွေအတွင်းရင်းမှုတပ်ဖုံးကျော်က VOA ကိုအခုလိုပြောပါတယ်
မစတဲ့ပင်လုံကတော့အဓိကတော့ကျွန်တော်တို့ဒီသုံးဖွဲ့စလုံးကိုဖိတ်တယ်အဲကျွန်တော်တို့ပြောဘူးလားဘူးအဆင်ပြေနိုင်တယ်နော်အဲ့ဒါဆိုရင်တော့ကျွန်တော်ဖဲအနေနဲ့အပြည့်အဝဆောင်တဲ့ပူပေါင်းဆောင်မှုကျွန်တော်လုပ်နိုင်ပါတယ်ကျွန်တော်တို့အနေနဲ့ကတော့တိုက်ပွဲဖြစ်တာနဲ့ဆိုင်အစီအစီဖိတ်တယ်ဆိုရင်တပ်တက်ကအတာပူဘူးအပြည့်အဝဆောင်တယ်ဆိုတဲ့ရည်ရည်ချက်ပဲအမြင်ပဲရှိပါတယ်
2020ရွေးကောက်ပွဲ27ရာစုပင်လုံငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့သဘောထားကိုဒီလ27ရက်နေ့ကငင်းတောင်မဟာမိတ်၃ဘွဲ့ကထုတ်ပြန်ရမှာငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တော့အစိုးရ NRPC နဲ့သူတို့အကြားရက်တက်နေတဲ့နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေကိုအမြန်ဆုံးပြန်လည်စတင်လို့ကြောင်းလဲဖော်ပြထားပါတယ်NRPC ခေါ်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာနနဲ့တွဲဆုံဆွေးနွေးဖို့ဆိုရင်တော့ AA ကိုအကြမ်းဖက်အဖွဲ့အဖြစ်ကြီးညာထားတာကိုပြန်လည်သုံးသပ်ဖို့လိုအပ်မှာဖြစ်တယ်လို့လည်းတပ်ဖုံးကျော်ကဆက်ပြောပါတယ
်ကျွန်တော်တို့ NRPC နဲ့တွေ့မယ်ဆိုရင်ပရမအဝဆုံးဒီမြန်မာတပ်မတော်ကကျွန်တော်ရဲ့မဟာမိတ်ဖြစ်တဲ့ AA ကိုအကြမ်းဖက်ဖွဲ့စည်းလို့ကြီးညာတာပရမအဝဆုံးဟိုစဉ်းစားဖို့လိုမယ်လို့ကျွန်တော်ထင်တယ်အဲ့ဒါကိုဘယ်လိုပြန်ရုပ်သိမ်းမလဲဘယ်လိုဟိုဘယ်လိုတက်လို့ရအောင်ပေါ့ဒီစီဝိတဲ့မှာပါဝင်ပတ်သက်လာအောင်ဘယ်လိုလုပ်လို့ရလဲဆိုတာစဉ်းစားဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒီအခင်းချင်းကအင်းအင်းနေနဲ့စီဝိတဲ့မှာတက်ရောက်နိုင်မယ့်အခင်းချင်းရှိမှသာလေ။အမခံနိုင်မှသာလေ။ဒါကသူ့ဆူဆူနေမှုဖြစ်နိုင်တယ်။အဲတနည်းအရတော့ဖြစ်နိုင်တယ်ပေါ့။
အစိုးရရဲ့ NRPC နဲ့မြောက်ပိုင်းအဖွဲ့တွေအကြားပြီးခဲ့တဲ့နှစ်ဒီဇင်ဘာလကကျုံနိုင်ငံမှာနောက်ဆုံးတွေ့ဆုံခဲ့ကြတာပါ။ COVID-19 ဖြစ်ပွားခဲ့တဲ့နောက်နေရာရွေးချယ်မှုမှာနှစ်ဖက်သဘောတူညီချက်မရတာကြောင့်ဆွေးနွေးပွဲတွေဟာ9လနီးပါးကြာရပ်ဆိုင်နေကြတာဖြစ်ပါတယ်။ညီတော်မဟာမိတ်အဖွဲ့တွေက27ရာစုပင်လုံကိုလုံခြုံရေးအာမခံချက်ရှိရင်တက်ရောက်ဖို့ဆန္ဒရှိကြောင်းထုတ်ပြန်တဲ့အပေါ်မှာတော့တက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပြောဆိုပါတယ်။
ဒီတက်တာမတက်တာတော့သူဒီခွင့်ပြုတာမပြုတာတော့ NRPC နဲ့ပဲဆိုင်ပါလိမ့်မယ်သူကငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ပြီးလုပ်နေတော့ NRPC ကလုပ်နေတာဖြစ်တယ်ဗျကျွန်တော်တို့အနေနဲ့ကတော့ဒီအမမဟုတ်ပါဘူးခွင့်ပြုလို့မတော့တက်တယ်လို့ဒါလို့ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့အရင်ကတည်းကဆိုင်တိတ်ကဆွေးနွေးကြတော့သူတို့အဖွဲ့နဲ့တွေ့ကြရတော့ရှိတယ်အဲ့ဒီအတိုင်းငင်းချမ်းရေးဆွေးနွေးပွဲတွေမှာလုံခြုံရေးအာမခံကြကြတော့ကျွန်တော်တို့အနေနဲ့ပြင်ပြတာဖြစ်တယ်ဒါစိတ်ချပါလို့ပြောပြတာဖြစ်တယ်
သမရာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေကတော့ COVID-19 ကာယောဂါကြောင့်27ရာစုပင်လုံစည်းဝေးကိုလူလျှော့ပြီးကျင်းပချိန်မှာအပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေကိုဖိတ်မယ်မဖိတ်ဘူးဆိုတာဆွေးနွေးညှိနှိုင်းနေစေဖြစ်ကြောင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်နိုင်ငံရေးလေလာသုံးသက်သူဦးမောင်မောင်ဆိုကတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေ27ရာစုပင်လုံစည်းဝေးတက်ရောက်မယ်ဆိုတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေပေါ့ဒီဖွဲ့ကတော့ဖိတ်လို့တက်ရင်လည်းပဲ NCA ထိုးထားတဲ့အတွက်ကြောင့်မလို့နိုင်ငံရေးရဆွနုခွင့်မရှိဘွဲ့တဲ့တက်တက်ဖြစ်ဖြစ်တာ哦ဆိုဖိတ်ဒီဖြစ်ဒီဖိတ်ဒီစိတ်တော့မထိုးပေါ့ဒါတပိုင်းဒါပေမဲ့တခုရှိတာကတော့အခုမြောက်ပိုင်းလေးဘွဲ့နဲ့ဆွနုဘွဲ့ကြီးရက်နေတဲ့အချိန်ဟာနော်အဲသူတို့တွေဒီဘွဲ့ကိုလာတက်တဲ့အချိန်မှာအဲ့ဒီမြောက်ပိုင်းလေးဘွဲ့နဲ့ဆွနုဘွဲ့ကိုအစာပြုတ်နိုင်မှုတွေညီနိုင်နိုင်မဲ့အခွင့်အလမ်းကောင်းတစ်ခုတော့ဖြစ်လိမ့်မယ်ဒီတဲ့တော့မပိုးတင်တယ
်ဒီရပိုင်းတွေအတွင်းအစိုးရတက်မရော်နဲ့ AA အကြားရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေသလို TNLA နဲ့လည်းမန်တုံမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ် MPS ဟောငင်းချင်းရေးနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute အဖွဲ့ကတော့2019ခုနှစ်အတွင်းမြန်မာပြည်မှာတိုက်ပွဲပေါင်း1000ကျော်ဖြစ်ပွားခဲ့ရမှာတိုက်ပွဲတွေရဲ့53ရာခိုင်နှုန်းက AA နဲ့ဖြစ်ပွားခဲ့ပြီး28ရာခိုင်နှုန်းကတော့ TNLA နဲ့ဖြစ်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်